Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဇွန်လ3ရက်တောက်ကြနေ့ဗီဒီယိုအတိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနှင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုရှင်းပြောင်းထဲကျွန်တော်ကြော်ကြော်သိင်းကြီးညာမှာပါ။အရှိတ်လည်းပဲညဉ့်ချင်းရေးဆွေးနွေးပွဲတွေပြန်ဆက်နိုင်မှုရည်ရွယ်ချက်နဲ့ပါရီမြို့တော်မှာထိပ်တန်းတက်တမန်တွေဆွေးနွေးနေကြပါတယ်။စင်ကာပူနိုင်ငံမှာရှန်ဂရီလာဆွေးနွေးပွဲလို့သိကြတဲ့အာဆာဒေတာလူမျိုးရေးဆိုင်ရာနှစ်ဆင်ဆွေးနွေးပွဲကျင်းပနေပါတယ်။မြေထဲပင်လယ်မှာရွှေပြောင်းဒုက္ခသည်900လောက်ပါသွားတဲ့ရေရင်တိတ်မောက်ပြီးလူ250ကျော်ပျောက်ဆုံးနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေခင်းသတင်းစာမားတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိဒီမိုကရက်တစ်ပါတီကရှင်ပြိုင်နေတဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်မှုအခြေအနေကိုသိကြရမှာဖြစ်တယ်လို့မြန်မာတနိုင်ငံလုံးအပြည့်ရက်ပြီးငြိမ်းချမ်းရေးရဖို့အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားဆွေးနွေးနေတဲ့အခြေအနေပဲထိခီးရောက်နေပါပြီတဲ့
ငြိမ်းချမ်းညီလာခံလို့လည်းပြောတယ်ပြီးတော့27ရာစုပင်လုံးလည်းပြောတယ်ဆိုတော့ဒီအပေါ်မှာသူရဲ့သဘောထားကပါလေတချို့အဖွဲ့တွေကို NCA ထိုးပြီးမှတက်ရမယ်လို့ပြောခဲ့တယ်လို့တချို့အဖွဲ့တွေကိုထိုးစရာမလိုဘူး
ကြင်လက်နက်ကိုင်အဖွဲ့ပြောခွင့်ရသူကမေခွန်းထုတ်ထားတာနဲ့တူနားဆင်နိုင်ပါတယ်ငွေကြေးခွာချမှုနဲ့အခွန်ရှောင်မှုတွေကိုစူးစစ်နိုင်ရေးစနစ်တစ်ခုတည်ဆောက်နိုင်မဲ့ ATM ငွေထုတ်ဆက်တွေ Mobile ငွေလွှဲစနစ်တွေနဲ့စီစဉ်ဆောင်ရွက်နိုင်မဲ့ပြပွဲအကြောင်းတခါဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံစာချုပ်ခရီးစဉ်မှာကာမောင်းပြီးလိုက်လံပို့ဆောင်ခဲ့သူအဲ့ဒီခေတ်ကတောင်ကြီးမြို့တော်ဝင်ဟောင်းအသက်နှစ်နှစ်အရွယ်မှာကွယ်လွန်သွားပါပြီဒီလိုသတင်းတွေကိုနားဆင်ရပါမယ်ဒါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပါမယ်ရှင
်ရဆိုင်နေတဲ့ Israel Palestine ညီညာရေးဆွေးနွေးပွဲတွေပြန်ဆက်နိုင်ရေးလုံလောက်တဲ့ဘုံတူညီချက်သဘောထားကိုရလာဖို့ပြည်ထောင်နိုင်ငံပါရီမြို့တော်မှာဒီကနေ့စီဝေးနေကြတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့ဥရောပနဲ့ Arab နိုင်ငံတွေကထိတန်းတက်နမန်တွေမျှော်လင့်နေကြပါတယ်Israel နဲ့ Palestine တို့အနေနဲ့ငြိမ်းချမ်းရေးအတွက်တတိရှိရှိရွေးချယ်ကြဖို့ပြည်သူ့သမ္မတ François Hollande ကအစည်းအဝေးအဖွဲ့မှာပြောပါတယ်။ Israel နဲ့ Palestine အကြားရေရှည်ခံမဲ့သဘောတူညီချက်တရက်ဟာဒေသတစ်ခုလုံးနဲ့တက်ဆိုင်ရမယ်လို့ပြည်သူ့သမ္မတကဆိုပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအစီအစဉ်လုပ်ပေးဖို့မှာကမ္ဘာ့အညာကြီးနိုင်ငံတွေအဓိကအခန်းကဏ္ဍကပါဝင်သင့်ပေမဲ့အစိုးမှာတော့ကွဲပြားချက်တွေကိုနှစ်ဖက်အကြားဖြေရှင်းရမှာပဲလို့ Mr. Hollande ကပြောပါတယ်။ပြည်သူ့နိုင်ငံကကမ္ဘာ့ကထပြုကျင်းပတဲ့ဒီအစည်းအဝေးမှာအမေရိကန်ရဲ့ပါဝင်မှုကတိတ်တော့အားတက်တရောမရှိလာပါဘူး။နိုင်ငံသားဝန်ကြီး John Kerry ဟာပြင်သစ်နဲ့တခြားနိုင်ငံတွေကအဆိုပြုတင်ပြမဲ့စိတ်ကူးစိတ်တမ်းတွေကိုနားထောင်ဖို့တသက်ဒီအစည်းအဝေးကိုတက်နေတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးညီမှန်းချက်အောင်မြင်စေဖို့အရေးကြီးလို့ရမယ်ဆိုတော့ကတော့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကအလေးနဲ့ပြောပါတယ်။တသက်မမှန်စီစဉ်တခုကိုအဆိုပြုဖို့ဒီအစည်းအဝေးကိုတက်နေတာမဟုတ်ပါဘူးလို့နိုင်ငံသားဌာနအကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အမေရိကန်အနေနဲ့စိတ်ကူးစိတ်တမ်းတွေကိုထည့်သွင်းစဉ်းစားဖို့အစဉ်နဲ့ရှိပေမဲ့အဲ့ဒါကိုအကောင့်ထည့်ဖို့မယ်ဆိုရင်တော့အဲ့ဒီမှာအမေရိကန်ရဲ့အခန်းကဏ္ဍတခုခုရှိမယ်ဆိုရင်တော့ဘာဆိုတာမဆုံးဖြတ်ရသေးပါဘူးလို့အဲ့ဒီတာဝန်ရှိသူကပြောပါတယ်
။ကမ္ဘာတဝန်းကကာကွယ်ရေးဝန်ကြီးတွေနဲ့ဆေးဘယ်ဆိုင်ရာအကြီးအကဲတွေတက်ရောက်ကြမယ်။အာရှဒေသရဲ့အကြီးဆုံးလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter စင်ကာပူနိုင်ငံမှာရောက်ရှိနေပါတယ်။ Shangri-La Dialogue လို့လူသိများတဲ့၃ရက်ကြာဒီထိပ်သီးဆွေးနွေးပွဲအတွင်းစနေနေ့မှာ Mr. Carter မိန့်ခွန်းပြောမှာပါ။တင်းငွေနဲ့မှာအဆုံးသတ်မဲ့ဒီအစည်းအဝေးအတွင်းမှာတော့တောင်တယောက်ပင်လယ်ပြင်မှာတရုတ်ဘက်ကအင်အားဆက်လက်တိုးချဲ့တိစောက်နေတဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်ပါတယ်။တရုတ်ဟာတောင်တယောက်ပင်လယ်ပြင်မှာအင်အားတိုးချဲ့ထွင်ပြီးကိုကိုကိုတခြားနိုင်ငံတွေနဲ့ကင်းကွာအောင်လုပ်နေတယ်လို့ဝန်ကြီးကာတာကပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသတိပေးပြောဆိုတာပါ။တောင်တယောက်ပင်လယ်ပြင်နေရာအများစုကိုတူပိုင်တယ်လို့တရုတ်ကပြောဆိုထားပြီးအဲ့ဒီကကျုံးငယ်လေးတွေပေါ်မှာပြီးခဲ့တဲ့နေ့ကစလို့စစ်စခန်းတွေစတင်တိစောက်ခဲ့ပါတယ်။အင်းကြီးချင်းဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကလည်းအဲ့ဒီကျုံးငယ်တွေကိုသူတို့လည်းပိုင်ဆိုင်တဲ့အကြောင်းပြောဆိုထားတာပါ။သဘာဝတယံစာရပေါ်တွယ်ဝတဲ့တောင်တယောက်ပင်လယ်ပြင်မှာနေမည်ပိုင်ဆိုင်တဲ့အကြောင်းပြောထားတဲ့နိုင်ငံပေါင်း6နိုင်ငံရှိပါတယ်။အာရှထိပ်သီးလုံခြုံရေးဆွေးနွေးပွဲမှာတော့တောင်တယောက်ပင်လယ်ပြင်ကိစ္စအပြင်ကိုရီးယားကျွန်းဆွယ်ကတင်မာမှုတွေအမေရိကန်တရုတ်ဆက်ဆံရေးနဲ့အာရှဒေသမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကိုတိုးလာနေတဲ့ကိစ္စတွေကိုလည်းဆွေးနွေးနိုင်ပွဲရှိပါတယ်ရှင်
။ဒီမိုကရက်တစ်ပါတီသမ္မတလောင်းယူဘွဲမှာနံပါတ်1နေရာရှိနေတဲ့ဟီလာရီကလင်တန်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးစူးရှာပြင်းထန်တဲ့မေးခွန်းအပေါ်မိန့်ခွန်းအပေါ်ရီပူဘလစ်ကန်ပါတီသမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့ဒေါ်နယ်ထရမ့်ကကြာသပတေးနေ့ညမှာအပြင်းထန်တုံ့ပြန်ပြောဆိုပါတယ်။အတိတုဒ္ဒတည်ငြိမ်မှုနဲ့ကြီးမားတဲ့တာဝန်ယူမှုတွေလိုအပ်တဲ့သမ္မတတာဝန်ကိုထမ်းဆောင်ဖို့ထရမ့်ဟာပင်ကိုယ်စရိုက်အရာအရေးချင်းမမိဘူးလို့ကြာသပတေးနေ့အစောပိုင်းပြောတဲ့မိန့်ခွန်းထဲမှာကလင်တန်ကဝေဖန်တိုက်ခိုက်တာပါ။ကျွန်တော်ရဲ့ပင်ကိုယ်စရိုက်ဟာသူ့တဲ့အများကြီးပို့ပြီးတော့မာကျော်တယ်အများကြီးပို့ပြီးကောက်နေဆိုပြီးအဲဒီနေ့ညနေပိုင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုစီမြို့မှာပြောတဲ့မိန့်ခွန်းထဲမှာထရမ့်ကတုံ့ပြန်ပြောဆိုပါတယ်။သူ့ရဲ့နိုင်ငံခြားရေးမူဝါဒကိုလိန်ညာတဲ့ကလင်ကတိဟီလာရီလို့သူပြောပြီးတော့လှုပ်ကြံဖန်တီးပြောဆိုထားတယ်လို့ထရမ့်ကဆိုပါတယ်။ ကလင်တန်ကသမရကတော်အထက်လူတော်အမတ်နဲ့နိုင်ငံသားရေးဝန်ကြီးဖြစ်သူ့ရဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုမိန်ကွန်းထဲမှာအထူးအသားပေးပြီးပြောဆိုပါတယ်။သူဟာနိုင်ငံမှာလိုအပ်တဲ့တည်ငြိမ်တဲ့တန်ငင်းတမန်ကင်းကိုဖော်ဆောင်နိုင်မယ်လို့ပြောပါတယ်။ပြည်ယောကသူ့ကိုတီးမခံနိုင်အောင်လုပ်လိုက်တာကြောင့်ဒေါ်နယ်ထရမ့်ကကျမတို့ကိုစစ်ပွဲတွေဆွဲခေါ်သွားနိုင်တယ်ဆိုတာမြင်အောင်ကြည့်ဖို့မခဲရင်ပါဘူးလို့ကလင်တန်ကပြောပါတယ်။ကလင်တန်မိန်ကွန်းပြောနေတဲ့အချိန်မှာအိတ်ပြော်မသွားအောင်နေဖို့မလွယ်ဘူးလို့ထရမ့်ကတုံ့ပြန်ပြီးတကယ်လို့သာကလင်တန်ဟာအိတ်မရတဲ့လူတွေကိုမိန်ကွန်းပြောရင်ငွေအတော်ရနိုင်တယ်လို့လည်းပြောပါတယ်။အကြံဖက်ဝါဒဟာအမေရိကန်နိုင်ငံသားတွေကြားအဓိကစိုးရိမ်တဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာလူလူသဘောထားစစ်တမ်းတွေကပြနေတာကြောင့်ဒီကိစ္စပေါ်ထရမ့်ရဲ့ရည်တည်ချက်ကိုကလင်တန်ကဥတီထိုးနှက်နေတာဖြစ်ပါတယ်။
တောက်တာနဲ့အစောပိုင်းကအမြဲတည်းပင်လယ်မှာတိမ်မောက်သွားတဲ့ဆက်လေးပေါ်လိုက်ပါလာသူဒုက္ခသည်တွေကိုအရေးပေါ်ကယ်ဆယ်ရမှာအလောင်းလေးလောင်းရှာဖွေတွေ့ရှိခဲ့ပြီး342ဦးကိုကယ်တင်နိုင်ခဲ့ပြီလို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူအဖွဲ့အစည်းကပြောပါရတယ်။တောက်ချာနဲ့စောပိုင်းကနင်းမြုပ်သွားတဲ့တစ်သားလေပေါ်မှာရွှေ့ပြောင်းဒုက္ခသည်အယောက်900နီးပါးလိုက်ပါလာတယ်လို့တာဝန်ရှိသူတွေကယူဆကြပါရတယ်။ရှာဖွေရေးလုပ်ငန်းဆက်လက်ဆောင်ရွက်ဖို့အတွက်ကယ်ဆယ်ရေးရဟယင်ဒဇင်းနဲ့ Greek ကန်းချေဆောင်အဖွဲ့ဆက်လေဒဇင်းအပါအဝင်ကယ်ဆယ်ရေးဆက်လေ5ဇင်းကိုအဲ့ဒီနေရာတစ်ဝိုက်မှာချထားပါတယ်။အခုအချိန်ထိတော့အခြေခံကယ်ဆယ်ရေးလုပ်ငန်းတွေကိုဂရိအာနာပိုင်တွေကဆက်လက်လှုပ်ဆောင်နေတာဖြစ်တဲ့အကြောင်းနဲ့အီဂျစ်တပ်ဖွဲ့တွေကလည်းကယ်ဆယ်ရေးလုပ်ငန်းအတွက်ပူးပေါင်းလှုပ်ဆောင်ဖို့ရှိတယ်လို့လည်းဂရိမှာရောက်ရှိနေတဲ့ IOM ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ်။ဒုက္ခသည်တွေကိုအရင်ဦးဆုံးခရစ်ကျွန်းမှာနေရာချထားပေးမှဖြစ်ပေမဲ့အရေးအတွက်များပြားတဲ့အတွက်ကြောင့်အဲ့ဒီမှာအကြာကြီးထားမှာမဟုတ်ပါဘူး။ဒုက္ခသည်တွေဟာဘယ်နိုင်ငံသားတွေလဲဆိုတာအတိပြုချက်မရှိသေးပေမဲ့သူတို့လိုရဲ့ကံကြမ္မာဟာဒုက္ခသည်စစ်မစစ်ဆိုတဲ့အပေါ်မူတည်ပြီးကွဲပြားခြားနားမှုရှိမှဖြစ်ပါတယ်။လေးပြားနိုင်ငံကနေဂရိနိုင်ငံကိုရေချောင်းကနေသွာလာနေကြတဲ့ဒုက္ခသည်တွေထဲမှာတော့နိုင်ဂျီးရီးယားနဲ့ကင်ဘီယားနိုင်ငံသားတွေအများစုပါဝင်လက်ရှိပေမဲ့ဆိုမာလီယာနဲ့အီရီထရီးယားနိုင်ငံသားတွေထွက်ပြေးလာသူတွေလည်းပိုများလာနေပါတယ်ရှင
်။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေတောက်ကြနေညနေပိုင်းတွင်ကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဘာသာရေးတဝက်ဂိုင်းတစ်ခုကထောင်ပေါင်းများစွာသောအဖွဲ့ဝင်တွေတရားမဝင်နေရာယူထားကြတဲ့ပန်းချံတစ်ခုကိုရဲတပ်ဖွဲ့ကဂျာတာပရီနီနောင်ပိုင်းရှင်းမှုစူးစမ်းတာမှာလူ19ယောက်ထဲမှနေတည်ဆုံသွားပါတယ်။ဂိုင်းဝင် 3,000 လောက်ကိုရှင်းမှုစူးစမ်းရင်တည်ဆုံသူတွေနဲ့ရဲတပ်ဖွဲ့ဝင်2ဦးလည်းပါပါတယ်။မာသူရာမျိုးကအဲ့ဒီနေရာကိုတရားမဝင်ယူထားကြတာ2နှစ်ရှိပါပြီ။စွာဒင်းဘာရက်ဗီဒစ်စတရာဂရာဂိုင်းကအဖွဲ့ဝင်ရာပေါင်းများစွာကိုလည်းဖမ်းဆီးပါတယ်။အဲ့ဒီနေရာကိုယူထားသူတွေစောက်ထားတဲ့ရွက်ပြင်တဲတွေဖြစ်သူလို့စောက်ထားတဲ့တပ်သားအိမ်တွေကိုဖယ်ရှားဖို့တရားရုံးအမိန့်ကိုရပြီးတဲ့နောက်အာဏာပိုင်တွေကအခုလိုရှင်းလင်းတာပါ။ပန်းချာနယ်မှာနေသူတွေကသစ်ပြင်းတွေပေါ်ကနေတနတ်တွေနဲ့ပြန်ပစ်တယ်လို့လက်ပစ်ဘုံတွေနဲ့လည်းပြန်ပစ်ပြီးတိုက်ခိုက်တယ်လို့ဒေသတွင်းသတင်းတွေကပြောပါတယ်။တောင်စာစီစင်းလုံးတွေခြာပေးဖို့နဲ့အစိုးရအဖွဲ့ဝင်အများအပြားအတွက်ယူကောက်ပွဲတွေကိုပယ်ဖျက်ဖို့အဲ့ဒီလူတွေကတောင်းဆိုကြတာလို့သတင်းတွေကဆိုပါတယ်။သူတို့ဟာ Super Chandra Bose ကိုလေးစားတဲ့တော်လိုင်းသမားတွေဖြစ်တယ်လို့ဂိုင်းဝင်တွေကလူမှုဆက်သွယ်ရေးမီဒီယာမှာသူတို့ကိုယ်သူတို့ဖော်ပြပြောဆိုပါတယ်။ Super Chandra Bose ဟာ1945ခုနှစ်စစ်စင်ရေးအတွင်ပျောက်ဆုံးသွားတဲ့အိန္ဒိယလွတ်လပ်ရေးခေါင်းဆောင်တူဖြစ်ပါတယ်
။ Texas ပြည်နယ် Fort Hood ဂျီတပ်စ်ခန်းကရေကြီးနေတဲ့ချောင်းထဲမှာကားမောက်သွားခဲ့ပြီးတဲ့နောက်စစ်သား5ဦးသေဆုံးပြီးနောက်ထပ်4ယောက်ပျောက်နေတယ်လို့ပြည်နယ်စစ်ဘက်တာဝန်ရှိသူတွေကပြောပါရတယ်။ဂျာတာပရင်းနဲ့မနေ့ပိုင်းလစ်ချစ်ကန်စင်းချိန်အတွင်းအော့ချောင်းထဲကရေစီးအရှင်ကြောင့်နှစ်တန်ကားမောက်သွားပြီးတိတ်မကြခင်မှာပဲအလောင်း3လောင်းကိုပြန်တွေ့ခဲ့တာဖြစ်ပါတယ်။နောက်ထပ်နှလောင်းကိုတော့ဂျာတာပရင်းနဲ့နောက်ပိုင်းမှာပြန်ရပါတယ်။မိသားစုဆွေမျိုးသားချင်းတွေကိုအကြောင်းမကြားသေးတဲ့အတွက်တည်ဆုံသွားတဲ့စစ်သည်တွေရဲ့နာမည်ကိုစစ်တပ်ကမထုတ်ပြန်သေးပါဘူး။ကားထဲမှာပါသွားတဲ့နောက်ထပ်စစ်သား4ယောက်ကိုစစ်ရေရင်တွေအနက်ခံခွေးတွေရေချောင်းကယ်ဆယ်ရေးရင်တွေနဲ့ဆက်လက်ရှာဖွေနေပါတယ်။အပေါ့စား view ဟာ3 light medium tactical vehicle ဆိုတဲ့စစ်ကားဟာဘေးကားတွေပါတဲ့ဝမ်းပြား truck ကားပုံစံမျိုးဖြစ်ပြီးတပ်ဖွဲ့တွေကိုသေဆောင်လာမှာကိုအသုံးပြုတာဖြစ်ပါတယ်။စစ်သား3ယောက်ကိုကယ်တင်ခဲ့ပြီးလောလောဆယ်ဆယ်ဆေးရုံတင်ထားပြီးတော့အခြေအနေကောင်းနေပါတယ်။ Texas ပြည်နယ် Houston မြို့အနောက်မြောက်ဘက်ကီလိုမီတာ320အကွာမှာရှိတဲ့ Fort Hood ရပ်မှာမကြသေးခင်ရဲတွေကအကြီးအကျယ်မိုးရွာနေတာပါ။အေဗီလာလည်းမိုးကြောင် Houston မြို့တွင်နဲ့ပပတ်လယ်မှာရေကြီးပြီးလူ၈ယောက်ထက်မနည်းသေဆုံးပြီးနေအိမ်1000ကျော်ပျက်စီးခဲ့ပါတယ်ရှင်။
အမေရိကန်စစ်ဖက်တီးခြားလေ့ကျင့်ခန်းနှစ်ခုအတွင်းစိတ်ထိခိုက်ပွဲဆုံးရှုံးရတာတွေကနေအမေရိကန်စစ်ဖက်အနေနဲ့သင်ခန်းစာရမှာပါလို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ Texas ပြည်နယ် Fort Hood အရပ်မှာရေကြီးနေတဲ့ချောင်းတဲကြာသာပြီးနေ့ကကားမှောက်ပြီးစစ်သား5ဦးသေဆုံးပြီးတော့4ယောက်ပျောက်နေတဲ့ဖြစ်ရပ်ကိုကာကွယ်ရေးဝန်ကြီးကရည်ညွှန်းပြောဆိုတာပါ။ဒါ့အပြင်အဲ့ဒီတရက်ထဲမှာပဲအမေရိကန်ရေတပ်က F/A-18 Blue Angels တိုက်လေယာဉ်တစ်စင်းဟာ နေ့လယ်ပိုင်းလေးချိန်ခန့်အတွက်ပြန်တဲ့ချိန်မှာပြတ်ကျပြီးလေယာဉ်မှုတွေတိုက်ဆုံနေဖြစ်ရလည်းရှိခဲ့တာပါ။တရုတ်ဖို့ပြန်တမ်းပြဖို့စီစဉ်ထားတဲ့လေကြောင်းပြပွဲတစ်ခုမတိုင်ခင်ရပိုင်းအတွင်းမှာပဲတနစီပြည်နယ်နက်ရှူးမြို့တော်နီးဆမာနာမြို့နယ်မှာအခုလိုပြတ်ကျတာပါ။အဲဒီတိုက်လေယာဉ်ပြတ်ကျပြီးတဲ့နောက်တခြား Blue Angel တိုက်လေယာဉ်၅စင်းကတော့ချော်ချော်မမောပဲပြန်ဆင်းလာပါတယ်
။1989ခုနှစ်တရုတ်နိုင်ငံ Tiananmen ရင်ပြင်ဒီမိုကရေစီရဲ့လှုပ်ရှားမှုအကြမ်းဖက်ဖြိုခွင်းခံရတဲ့28နှစ်နှစ်ပတ်လည်မတိုင်ခင်မှာပဲတိုင်ဝမ်လွှတ်တော်အမတ်တဖွဲ့ကဒီမြို့တော်တိုင်ပေပါလီမန်မှာအောက်မေ့ပွဲအခမ်းအနားပြုလုပ်ခဲ့ကြပါတယ်။ဒီအကြမ်းဖက်ဖြိုခွင်းမှုနဲ့ပတ်သက်ပြီးတရုတ်အစိုးရအနေနဲ့မိမိတို့ရဲ့မာယွန်းတဲ့လုပ်ရကိုဝန်ခံပြီးတပ်ဖြတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြည်သူတွေကိုဝန်ချတောင်းပန်ဖို့လွှတ်တော်အမတ်တွေကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။သူတို့အနေနဲ့အခုလိုအောက်မေ့ပွဲအခမ်းအနားပြုလုပ်ခဲ့တာဟာအမှန်တရားကိုတောင်းဆိုတာဖြစ်ကြောင်းဒါဟာသမိုင်းပေးစင်ကန်းစာတစ်ခုဖြစ်တယ်လို့လည်းလွှတ်တော်အမတ်တူကပြောပါတယ်။လွန်ခဲ့တဲ့28နှစ်ကမိဘတွေပေါ်တရုတ်အစိုးရလုပ်ခဲ့တာတွေဟာတကယ့်ကိုလူမဆန်တဲ့ယွန်းရှားမုံတီးစရာအဖြစ်ဖြစ်တယ်လို့1989ခုနှစ်ကတောင်သားခေါင်းဆောင်တဦးကဒီပါလီမန်မှာပြောဆိုခဲ့ပါတယ်ရှင
်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ညင်ညာပေးခဲ့တာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လင်းပေးပါတော့မယ်ရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှေ့လာမဲ့အင်္ဂါနေ့ကျင်းပမဲ့ပါတီရင်းသမရလောင်းအကြိုပြိုင်ပွဲမှာဒီမိုကရက်တစ်ပါတီကမဲဆန်ဒါရှင်တွေရဲ့ထောက်ခံမှုရဖို့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်နဲ့ဘောင်းမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့အပြိုင်ဆိုင်ကြိုးစားနေကြပါတယ်အကျိုးရွေးပွဲမှာမဲပေးကြဖို့ကိုယ်စားလှယ်တွေရဲ့စီယုံရေးလုပ်ငန်းစေတနာဝန်ထမ်းတွေကဖုန်းနဲ့ရောတအိမ်တက်စင်ပါလိုက်လံပြီးတော့လဲနှိုးဆော်နေကြတာပါကိုယ်စားလှယ်လောင်းတွေရဲ့ဇယိုက်လက္ခဏာတွေဟာသူတို့ရဲ့ရည်တည်ချက်တွေလိုပဲအရေးပါသလိုမက်ဆန်နာရှင်တွေကထောက်ခံရမှာလဲကိုပိုင်ခန်းစားချက်နဲ့သာဆုံးဖြတ်ကြတဲ့အကြောင်း VOA သတင်းတောက် Elizabeth Lee ရဲ့သတင်းပြဖို့ချက်ကိုနန်းလောင်ကပြောပြပါမယ်ရှင်
မဲဆန်နာရှင်တွေနဲ့တိုက်ရိုက်ဆက်သွယ်ရမယ့်နေရီကိုခက်တက်တက်လေ့လာပြီးတာနဲ့သူ့လိုပဲဘာနီဆန်နာစ်ကိုထောက်ခံကြဖို့လက်ရှိဂျုံစပြီးတော့လှုပ်ရှားပါတော့တယ် Jones ကအခုလိုပြောပါတယ
် He's honest I can trust him I mean I'm looking out for the future of
သူကပြောမှတ်ပါတယ်ကျမသူ့ကိုယုံတယ်ဝင်းဝဲအမျိုးတွေနဲ့ညီမအနာဂတ်အတွက်ရောဝေးလာမဲ့ကလေးတွေအတွက်ပါကျမကထက်တွက်နေရတာဆိုတော့သူ့ရည်တည်ချက်တွေမှာလည်းဒါရီအားလုံးပါနေပါတယ်
Vermont ပြည်နယ်အထက်လွှတ်တော်မှ Sanders ကတော့ခြားနာသူတွေနဲ့လူလတ်တန်းစားတွေကြားကွာဟချက်တွေကြီးမားလာတာကိုအာရုံစိုက်စည်းရုံးနေတာပါအခမဲ့ကောလိပ်ကျောင်းတက်နိုင်ဖို့အနှိမ်ဆုံးလောက်အားခါကိုတနာရီ9ဒေါ်လာနဲ့25စင်ကနေ15ဒေါ်လာအထိတိုးပေးဖို့အစီအစဉ်တွေဟာလည်းမိစုံဖားစုံမဟုတ်ပဲကြီးပြင်းလာခဲ့တဲ့ Jones တို့လိုလူတွေအတွက်မျောလင့်ချက်တွေဖြစ်လာနေပါတယ် Jones ကအခုလိုဆိုပါတယ
် We struggled so much We were homeless when I was in middle school
ကျမတို့တကယ်ကိုရုန်းကန်ခဲ့ရပါတယ်အလေလဲတက်နေတဲ့အချိန်မှာတစ်နှစ်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့မှုပါတယ်နှိမ်ဆုံးလာစာတိုးပေးဆိုရင်တော့အထောက်အကူဖြစ်ပါပါ
Danny Sanchez ကတော့ပိုပြီးထိထိရောက်ရောက်တာဝန်ယူနိုင်မဲ့သမ္မတဖြစ်မယ်လို့ယုံကြည်တဲ့အတွက် Hillary Clinton ကိုထောက်ခံနေသူပါ Dennis ကအခုလိုပြောပါတယ
် Bernie I think he's a good candidate but his ideas are a little
Bernie ဟာကိုယ်စားလှယ်ပေါင်းတယောက်လို့ထင်ပါတယ်ဒါပေမဲ့လည်းသူ့အယူအဆတွေကနည်းနည်းတော့လက်တွေ့နဲ့ကင်းကွာတယ်လို့ထင်တယ်အမြင့်ဆုံးလောက်ခကိစ္စကို Hillary Clinton လည်းထောက်ခံမှုပါတယ်နယူးယောက်မှာဖိအားပေးကြိုးပမ်းခဲ့ဘူးသလိုအခုဒီနေရာ Los Angeles မှာလည်းလှုပ်ဖူးပါတယ်ဒါကြောင့်လဲသူထပ်ပြောနေတဲ့ကိစ္စတွေကိုဟီလာရီကလည်းလုံမှာပါပဲ
။မက္ကဆီကန်ဖွားအမေရိကန်နိုင်ငံသားဆန်ချေကတော့သူမိဘတွေကိုယ်တိုင်အမေရိကန်ကိုရောက်လာကြတဲ့နောက်ခံအကြောင်းရင်းတွေလိုကိုယ်ရေးကိုယ်ရာခံစားချက်တွေကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေပြုပြင်ပြောင်းလဲရေးကိုပိုးပြီးတော့စိတ်ဝင်စားနေပါတယ်။ Dennis ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ Originally they came here illegally. Obviously from there they did went to school.
မူလတော့ငါဒီလူတွေတရားမဝင်ရောက်လာကြတာပါအဲဒီကားမှကြောင်းတက်နိုင်ငံသားဖြစ်လာကြပြီးမဲပေးခွင့်ရတာကိုလည်းဝမ်းသာနေကြတာပါမဲပေးနေကြတာလည်းတော်တော်ကြာပါပြီအမေရိကန်နိုင်ငံသားတွေလိုပဲသူတို့လည်းအခွန်ပေးနေကြတာပါဒါပြောရမယ်ဆိုရင်တော့လူတိုင်းလူတိုင်းအမေရိကန်အိမ်မက်တွေကိုခံစားခွင့်ရှိတယ်ပါလေ
တခြားထောက်ခံသူတွေလိုပဲနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ဟာမဲဆွဲပွဲဂရီတွေလက်တွေအကောင့်ထဲဖော်မဲ့သူလို့လည်းဆန်ချေကယုံကြည်ထားပါတယ်ဒါပေမဲ့လည်းကလင်တန်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမယ်ဆိုရင်တော့ဆန်ဒါစ်ကိုထောက်ခံသူတွေရဲ့တဘောထားတွေပြောင်းမဲ့ပုံတော့မရှိပါဘူး။ဂျွန်းစ်ကအခုလိုပြောပါရယ
်။ I am 100%
ကျမကတော့ရာတုံးဖြစ်ဘာဒီပါပဲ
။ကိုထောက်ခံတဲ့ကိုစလဲနဲ့ပြိုင်ဖက်တယောက်ကိုမဲမပေးချင်ကြတာဟာအကျိုးမဲပေးပွဲမှာဖြစ်လေဖြစ်တာရှိတဲ့တဘောဝါလို့လည်းအကဲခတ်တွေကမြင်ပါရယ်။ဒါပေမဲ့လည်းပြိုင်ဖက် Republican Party ကတအူးဒီတာကြံနေတဲ့ဂရေကျွဲတထေးဒေါ်နယ်ထရမ့်သမ္မတဖြစ်လာနိုင်တဲ့အချက်ကြောင့်နိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်ကြားကာလအတွင်းDemocratic Party မဲဆန္ဒရှင်တွေရဲ့သဘောထားတွေပြောင်းလဲကောင်းပြောင်းလဲနိုင်တဲ့အလားအလာတွေလည်းရှိနေဆဲဖြစ်ပါတယ်ရှင
်။ဒ ောရရှိမှာခင်ဗျာကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ဉန်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါအခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောတာရှင်ရဲ့အမြင်တွေကိုအခုလာမဲ့စနေညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239382554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပြည်ဝင်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ပြည်ဝင်ရဲ့တာကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အစိုးရတည်းရဲ့ပြည်ထောင်စုညင်ချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီရဲ့ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တို့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN တို့ဒီကနေ့ထိုင်းနိုင်ငံမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုကနေရလက်ကောင်းတွေရဖို့အစိုးရဘက်ကမျှော်လင့်နေသလို27ရာစုပင်လုံးညီလာခံကျင်းပရမှာတိုင်းရင်းသားတွေအားလုံးစုံပါဝင်နိုင်ရေးဆိုတဲ့အဆိုအပေါ်အစိုးရကိုယ်စားလှယ်ဘက်ကတိကျတဲ့အဖြေပေးတာမျိုးမရှိဘူးလို့တိုင်းရင်းသားလက်နက်ကင်အဖွဲ့ဘက်ကဆိုပါတယ်။ဒီကနေ့အစည်းအဝေးအခြေအနေကိုထိုင်းချေဆိုင် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ NCA ပြည်ရလက်မှတ်မရေးထိုးရသေးတဲ့လက်နက်ကန်တိုင်းရာဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့နဲ့အစိုးရရဲ့27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီတို့ကနေထိုင်းနိုင်ငံချင်းမိုင်မြို့မှာပရမဆုံးကျင်းတွေ့ဆုံခဲ့ကြတာပါဒီကနေ့နှစ်ဖက်ဖွဲ့တွေ့ဆုံမှုနဲ့ပတ်သက်လို့27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီအစိုးရကိုယ်စားလှယ်ဖွဲ့အတွင်းမှဦးလှမောင်ရွှေကအခုလိုပြောပါတယ်
ဒီလောက်ပါတယ်မလလကံကိုဒီသမ္မတပေါ်ဝင်အောင်လို့ကျွန်တော်တို့နေနဲ့လာရောက်ပြီးတော့ပြည်သူဖြစ်ကြပါတော့ကဲနာလက်နဲ့ကံကောင်းတော့နေတတ်တယ်အခုတွားနေတဲ့ process ပေါ်မှာတော့ပို့ပြီးတော့ကျွန်တော်တို့ဒီရှင်းရှင်းလင်းလင်းတော့ကျွန်တော်နားလည်ပြီးတော့ဖြစ်ပါတယ်အဲ့ဒါဒီသူတို့နေနဲ့တော့မျိုးနေအများကြီးလေးအောင်ပတ်ပြီးဥက္ကဋ္ဌတော့တမျိုးဝင်းနဲ့ပတ်ပြီးဝင်ရနေတော့အဲ့တော့အဲ့တဲ့ကောင်လေးကျွန်တော်တို့လေးရပြီးလဲဆိုတော့ရှင်းပြတယ်တော့ဒီကြည့်မှုတော့ကျွန်တော်တို့မလာခင်မျိုးဝါးနဲ့ဆိုင်တော့ပို့ပြီးတော့ကျက်လက်ကောင်း
နိုင်ငံတော်တိုင်းပြည်ကပုတ်ကူတောင်ဆန်းစုကြည်ကိုတိုင်ဥဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံးညီလာခံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်သွားနိုင်ဖို့လှုပ်ဆောင်သွားမယ်လို့လည်းဦးလှမောင်ရွှေကအခုလိုဆက်ပြောပါတယ
်တိုင်းမှာပေါ့ဗျာပါဝင်တဲ့ဒီပါဝင်အောင်ခြေလာမယ်ပြောတော့ကျွန်တော်တို့ရဲ့ဒါကိုလည်းလာရှင်းပြအောင်အဖွဲ့အားလုံးတို့ကနိုင်ငံရေးစီးနီးပွဲတွေတက်နေလို့ကျွန်တော်တို့ကတော့ဝိုင်းကြိုးစားတယ်နည်းလမ်းစားတယ်အဲ့တော့ခုနကပြောနေတဲ့၃ဖွဲ့မှာလည်းဒီကြိုတင်ပြီးတော့ပေါ့ကျွန်တော်တို့စီကံဆက်တဲ့လိုပြောပေါ့လေစီကံကြည့်တယ်ပြောတချို့ကျွန်တော်တို့ကနှိုးနှိုင်းဆောင်ရွက်နိုင်တယ်ဆိုတော့သူတို့လည်းတယောက်ခုအခွင့်အရေးရှိလာမယ်လို့
ဒီကနေ့တွေ့ဆုံမှုမှာတော့ငင်းချမ်းရေးညီလာခံမှာအလုံးပလူပါဝင်နိုင်မလဲညှိနှိုင်းတဲ့သဘောဆောင်တယ်လို့တိုင်းဒေသလက်နက်ကိုင် TPN ဖွဲ့ခေါင်းဆောင်ပူချုပ်ကိုမော်ကပြောပါတယ
်ဒီညီလာခံကြီးကျင်းပနိုင်ဖို့အတွက်လာပြီးညှိနှိုင်းတာပထမအပိုင်းပေါ့လေနောက်တစ်ပိုင်းကတော့ဒီအခုငင်းချမ်းရေးညီလာခံမှာအလုံးကိုပါဝင်စေချင်တယ်ဘယ်လိုပါဝင်မလဲဆိုတဲ့အပိုင်းကိုတော့နှစ်ဖွဲ့စလုံးဘက်ကနေညှိရအောင်ဆိုတဲ့သဘောထားပါအခုဒီမနေ့ဒီချုပ်ဒီပြည်စည်းအဖွဲ့ဥက္ကဋ္ဌနဲ့ခေါင်းဆောင်များပြောတာကတော့ညှိနှိုင်းပါအဲ့တော့ညှိနှိုင်းပါဆိုတော့ကျွန်တော်ဘက်ကလည်းဘယ်လိုညှိနှိုင်းလဲဆိုတော့အပိုင်းကိုအခုမကြခင်မှာကျွန်တော်တို့နှစ်ဖက်အဆက်အသွယ်လုပ်ပြီးတော့အစီအစဉ်တွေချမှတ်တော့ဖို့ဖြစ်ပါတယ
်27ရာစုပင်လုံးညီလာခံကျင်းပမှုအနေအထားတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ချိတ်ဆိုင်မှုအခြေအနေလက်ရှိမှာမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော် AA တို့ပါဝင်မှုရှိမရှိဆိုတဲ့မေးခွန်းပေါ်မှာ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းတို့ကနေတိကျတဲ့ဖြေပေးသွားတာမျိုးမရှိဘူးလို့လည်းဘူဂျုတ်ကွန်မော်ကဆက်ပြောပါတယ်
NCA ထိုးပြီးမှပဲဒီညီလာခံကိုတက်ရောက်ခွင့်ရှိမှာလားဒီညီလာခံနဲ့ဟိုအရင် NCA နဲ့ဘယ်လိုချိတ်ဆက်မလဲအခုကဟိုငင်းချိုင်းညီလာခံလို့လည်းပြောတယ်ပြီးတော့27ရာစုပင်လုံးလည်းပြောတယ်ဆိုတော့ဒီအပေါ်မှာသူ့ရဲ့သဘောထားကပါလေတချို့အဖွဲ့တွေကို NCA ထိုးပြီးမှတက်ရမယ်လို့ပြောခဲ့တယ်လို့တချို့အဖွဲ့တွေကိုထိုးစံမလို့ဘူးလို့ပြောတဲ့အပိုင်းကပါလေနောက်အရင်အစိုးရတစ်ချက်ကညှိနှိုင်းဖို့ခက်ခဲနေတဲ့ဥက္ကံတအန်းနဲ့ဒီ AA ကိစ္စများကိုပဲဘယ်လိုသဘောထားတယ်လဲဆိုတော့မေးခွန်းနေဖြစ်ပါတယ်အဲ့တော့ဒီမေးခွန်းနေအပေါ်မှာတော့အခုဒေါက်တာတင်မျိုးကင်းတို့အဖွဲ့ကတော့အတိအကျသူတို့အနေနဲ့ဖြေပေးသွားတာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာဟိုခေါင်းဆောင်များကိုဆက်ပြီးတင်ပြသွားပြီးမယ်ဆိုတဲ့အဖြေမျိုးနဲ့ပဲကျွန်တော်တို့ညီကုန်းချုပ်ကြတာဖြစ်ပါလေ
ဒီကနေ့တွေ့ဆုံမှုမှာပူဂျိုကွန်မော်ဦးဆောင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကူစလဲ TPN ဖွဲ့ဝင်တွေပါဝင်ခဲ့တယ်လို့အစိုးရကူစလဲဘက်ကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌသောက်သားတေမျိုးဝင်းဦးဆောင်ပြီးတော့အဖွဲ့ဝင်ဖြစ်အငြိမ်းစားဖို့ရုပ်ကြီးခင်စော်ဦးဦးလှမောင်ရွှေနိုင်ငံတော်တိုင်းမီကန်ရုံးတာဝန်ခံဦးမိုးစော်ဦးဦးကျော်လင်းဦးတို့ပါဝင်ခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဖွဲ့ဟာလာမယ့်ဆွန်လဒုတိယပတ်မှာမြောက်ပိုင်းဒေသမှာရှိတဲ့ဝမိုင်လာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဆက်လက်တွဲဆုံဆွေးနွေးသွားမှာဖြစ်ပါတယ်။နိုင်ငံတော်အစိုးရကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့စပ်ကော်မတီတွေကိုမေလကုန်မှာဖွဲ့စည်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရေးအနေထားအရမြန်မာတမတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရာမှာကချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်အခုငွေကြေးခွာချမှုအခွန်ဆောင်မှုတွေကိုစီစဉ်နိုင်မဲ့စနစ်တစ်ခုအကြောင်းကိုအလှည့်ပေးပါမယ်ငွေစက္ကူဒါလက်ဝယ်ကင်ထားစရာမလိုတဲ့စနစ်တစ်ခုတည်ဆောက်နိုင်ရင်ငွေကြေးခွာချမှုတွေအခွန်ဆောင်မှုတွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ငွေကြေးဆိုင်ရာဝန်ဆောင်မှုပြပွဲစီစဉ်သူတွေကပြောပါတယ်ငွေရေးကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့ ATM ငွေထုတ်ဆက်မိုဘိုင်းငွေလွှဲဆက်စနစ်တွေပါဝင်အမခံလုပ်ငန်း Stock Share ရောင်းဝယ်ရေးစားတဲ့ဝန်ဆောင်မှုတွေကိုပြတ်ထားတဲ့ Money Expo 2016အကြောင်းတွားရသတင်းယူထားတဲ့ VOA သတင်းတောက်မတ်သိန်ကီလင်းကပြောပြပါမယ်ရှင
်။ဟုတ်ကဲ့ပါ။ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုပြသထားတဲ့ Money Expo 2016ပြပွဲကိုရန်ကုန်မြို့တက်မတော်ခမ်းမမှာဒီနေ့စွန်လ3ရက်နေ့ကနေစတင်ပြီး5ရက်နေ့အထိ3ရက်တာကျင်းပနေပါတယ်။ငွေကြေးဆိုင်ရာဝန်ဆောင်မှုတွေကိုအသုံးပြုပြီး cashless society ငွေစက္ကူသားလက်ဝယ်ကင်ထားစရာမလိုတဲ့စနစ်တစ်ခုတည်ဆောက်နိုင်ရင်ငွေကြေးခွာချမှုတွေအခွန်ရှောင်မှုတွေအပါအဝင်ငွေကြေးဆိုင်ရာပြစ်မှုတွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ပွဲစီစဉ်သူဒေါက်တာဇာနီမောင်မောင်ကအခုလိုပြောဆိုလိုက်ပါတယ
်ဒီဘွားကနေပြီးတော့စရင်ပေါ်တယ်အရေးကြီးဆုံးကတော့စရင်ပေါ်တဲ့အတွက်ကြောင့်မလို့ test တွေကိုရှောင်လို့မလွယ်တော့ဘူးနောက်တစ်ခုကတော့ money laundry ကိစ္စတွေလည်းစစ်ဆေးလို့ရနိုင်တယ်သူနောက်ဆက်တွဲ criminal case တွေအစပေါ့နော်ဒီ transaction တွေကြည့်လို့ရှင်ခုလို့အချိန်မှာအရန်ဇောင်းပေးနေတဲ့ဒီလက်ပေးလိုက်ယူကိစ္စတွေပေါ့နော် bribery တွေ corruption တွေအကုန်လုံးကိုလည်းဒီ transaction တွေနေပြီးတော့အများကြီးပဲဟိုစစ်ဆေးလို့ကြည့်လို့ရနိုင်တယ်ဆိုတော့ဒီ transaction တွေအကုန်လုံးကစည်ရင်းမှာပေါ်တော့မှဆိုတော့ cashless society ကိုကျွန်တော်တို့က promote လုပ်ချင်တာပါအားကြောင့်မလို့ဒီပွဲလေးကိုကျင်းပတာပါခင်ဗျာ
မိုဘိုင်းငွေလွှဲစနစ်နဲ့ ATM ငွေထုတ်ဆက်တွေကိုပိုပြီးကြဲကြဲပြန့်ပြန့်အသုံးပြုနိုင်ရင်ငွေလွှဲတာငွေထုတ်တာတွေကိုအချိန်နဲ့တပြေးညီလုပ်ဆောင်နိုင်မှာလည်းဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာလျှက်စစ်မီအင်တာနက်စတဲ့အခြေခံအဆောက်အုံတွေမှာလည်းအားနည်းနေသေးတာကြောင့်အခက်အခဲရှိနေသေးတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။ပွဲကိုလာရောက်ခဲ့တဲ့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗီရာကတော့ငွေရေးကြေးရေးဆိုင်ရာလုပ်ငန်းတွေကျေပြန့်လာတယ်လို့သုံးသပ်ပါတယ်။
မြန်မာနိုင်ငံရဲ့ဘာလုံကတကယ်ဟိုပါပေါ့နော်အောက်ခြေပဲရှိသေးတယ်အခြေခံစစ်မရှိသေးဘူးအဲ့ဒီကနေပြီးတော့မြင့်မှုဆိုတဲ့ဟာနည်းနည်းလေးအထာနေနေပါပေါ့နော်အဲ့တော့အထာနေနေတဲ့ဘာလုံကကိုနည်းနည်းလေးမြင့်အောင်ပေါ့လေဂျိုးပန်းမှုတစ်ခုအနေနဲ့ဆရာဒီမှာယူဆအဲ့တော့ခါတိုင်းကတော့ဆရာတို့ကငွေကြေးကိစ္စဆိုဘန်တစ်ခုပဲမြင်နေပါပေါ့နော်အခုကစတော့ရှယ်ယာဝယ်တဲ့ကိစ္စတွေလည်းပါတယ်နောက်ချင်းငွေနော်အာမခံတဲ့ကိစ္စတွေပါလာတယ်နောက်တကဒီအာမခံလုပ်ငန်းတွေလည်းပါတယ်ဒီတစ်ခါကတော့လုပ်ငန်းသဘောတဘာဝရတော့ကျေပြန့်လာတာတွေ့ရတယ်
သုံးရတာကျင်းပမဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းပြပွဲ Money Expo 2016မှာဗန်တွေကနေသူတို့ရဲ့ဝန်ဆောင်မှုတွေလာရောက်ပြသကြသလို ATM ငွေထုတ်ဆက်တွေအာမခံလုပ်ငန်းတွေ Stock Share ရောင်းဝယ်ရေးစတဲ့ဝန်ဆောင်မှုတွေကိုပြသနေပါတယ်ရှင
်မတ်သိန်ကီလင်းပြောပြခဲ့တာပါရှင်သောတာရှင်များရှင်ဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံစာချုပ်ချုပ်ဆိုဖို့တွားရောက်ရာခီးမှာကိုယ်တိုင်ကားမောင်းပို့ဆောင်ပေးခဲ့သူဗိုလ်ချုပ်အောင်ဆန်းရဲ့မိတ်ဆွေနဲ့တောင်ကြီးမြို့တော်ဝန်ဟောင်းအဖြစ်ဆောင်ရွက်ခဲ့သူဦးခန့်ခေါ်ဦးဖရစ်ခန့်ဟာဒီကနေ့မနက်မှာအသက်102နှစ်အရွယ်နဲ့ကွယ်လွန်သွားခဲ့ပါပြီရှင်။ပင်လုံညီလာခံကျင်းပတဲ့မြင်ကွင်းကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူဦးခန့်ဟာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာကွယ်လွန်သွားခဲ့တဲ့အတွက်နိုင်ငံရေးအရဆုံးရှုံးမှုအဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဦးခန့်ခေါ်ဖာရုစ်ခန်ဟာဒီကနေ့မနက်၄:၁၅မိနစ်အချိန်မှာတောင်ကြီးမြို့နေအိမ်မှာပဲအသက်102နှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဦးခန့်ကွယ်လွန်တဲ့အကြောင်းကိုတားဖြစ်သူဦးဆန်လင်းကအခုလိုပြောပါတယ်
။လူကြီးယောဂါခင်ဗျသူခါနာနေတဲ့ကြာကြီးကသာသာနာတာ။အရင်တော့သူဖတ်တော့ရှိဘူးလေဗျ
။ဦးခန့်ဟာဗိုလ်ချုပ်အောင်ဆန်းရဲ့မိတ်ဆွေဖြစ်တယ်လို့ဗိုလ်ချုပ်အောင်ဆန်းပင်လုံကိုတွားရောက်ရမှာလဲကိုယ်တိုင်ကားမောင်းပို့ဆောင်ခဲ့တာကြောင့်ပင်လုံညီလာခံကိုမျက်မြင်တွေ့ကြုံခဲ့သူဖြစ်ပါတယ်။ဦးခန့်ကွယ်လွန်တဲ့အပေါ်မှာတော့ညောင်ရွှေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ဦးခေါ်ဦးနေမျိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဒီကောင်စုကြီးရဲ့ တမိုင်းပြလိုက်ဒီပဲနောက်ကျွန်တော်ရှမ်းပြည်ရဲ့ကုန်ဆောင်ပုဂ္ဂိုလ်ကြီးကနောက်အသက်တရာကျော်နေသွားတာအဲဒီအသက်တရာပြည့်တဲ့အထိတတိယကလေးကမောင်သေးပဲဗျအဲဘိုးကျောင်းဆန်းတို့ပြည်လူစားထုတ်တော်လုံးနဲ့အိုက်ခိခိုက်ဝူကြီးကြီးလေးပေါ့ဗျအဲ့ဒါနေနဲ့လိုက်ပို့ပါကြရတော့သူ့ကိုကျတော့ကျွန်တော်၂၀တရာဆိုပြည်လူစားထုတ်လေးထုတ်သွားတာကိုလည်းတကယ်မြင်သေးချင်တာဗျအဲ့ဒါပေါ်ပြန်ကောင်းကြရပါတော့နော
်ဦးခန့်ရဲ့အတွေ့အကြုံနေနဲ့ပတ်သက်ပြီးပြည်ပြောင်းပြောဆိုတာတွေတဲကအမတ်တရားအဖြစ်ဆုံးစကားကိုဦးနေမျိုးကအခုလိုပြောပါတယ
်ကျွန်တော်တော့ခိုင်းခဏတွေးဆုံတာပေါ့နော်အပြောပြရတဲ့အချိန်မှာဒီသပိုင်းဝင်စကားလေးကတော့ဟိုဘိုးကြောင့်ဆန်းကနည်းနည်းစစ်တူသွားတဲ့အဲစာကြည့်စုခံနေတယ်အဲတော့ဆိုပွားတွေသွားပြောအဲခင်ဗျားတို့ခွက်ချင်ခွက်ထွက်ရတယ်ဆိုတော့အမဆက်ရှိတိုက်ပြောတဲ့စကားလေးကဘိုးကြောင့်ရကျွန်တော်ကပေါင်းဖို့တော့မလိုပါဘူးဘာလို့ခွက်ထွက်စီချင်တာလဲဆိုတဲ့စကားလေးပေါ့နော်။ဒီများရဲ့အမြင်ကစမ်းနေရခွက်ထွက်ချင်တယ်ပုံမှန်ရမပြီးခွက်ထွက်ဖို့ချင်တာအမှန်တော့မဟုတ်အကြောင်းမှဖြစ်နေတာပေါ့နော်။အမှန်က
ဦးခန့်ဟာငယ်စဉ်ကတောင်ကြီးမြို့ ABM ကျောင်းမှာဆယ်တန်းအထိပညာသင်ယူခဲ့ပြီးလွတ်လပ်ရေးရပြီးနောက်1952ခုနှစ်ကစပြီးတောင်ကြီးမြို့တော်ဝင်အဖြစ်နှစ်ကြိမ်ရွေးကောက်ခံခဲ့ရတယ်လို့တောင်ကြီးမြို့စီမံသားရရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်လည်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။1962ခုနှစ်အာနာသိန်းချိန်မှာရှမ်းစော်ဘွားရည်နဲ့အတူ6နှစ်ကြာဖမ်းဆီးထောင်ချခံခဲ့ရပြီးနောက်ပိုင်းမှာရန်ကုန်မှာ4နှစ်ကြာခြေကျုံနဲ့ထိန်းသိမ်းခံခဲ့ရပါတယ်။1988ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲကိုစစ်တပ်ကအာနာသိန်းချိန်မှာလည်းတပတ်ကျော်ကြာထိန်းသိမ်းခံခဲ့ရပါတယ်။ဦးခန့်ဟာသူမကွယ်လွန်မီမှာတော့တောင်ကြီးမြို့တောင်စွန်နီဂျမိတ်ဘလီနိုင်ငံအဖြစ်ဆောင်ရွက်ခဲ့ပြီးအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးခန့်ကိုဒီနေ့ညနေ 3:00 နာရီမှာတောင်ကြီးမြို့တိုင်းသာပေါင်းစုံဆွန်နီမွတ်စလင်တုတ်တံမှာတင်းချိုခဲ့ပါတယ်။ဦးခန့်ကွယ်လွန်ချိန်မှာသာသမီ3ယောက်မြေ17ယောက်နဲ့မြေ9ယောက်ကြံရစ်ခဲ့ပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VO ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုညနေပိုင်း Season ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါဦးမယ်ရှင်။
ရဆိုင်နေတဲ့အစ္စရေးပါလက်စတိုင်းရင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးလုံလောက်တဲ့ဘုံတူညီချက်သဘောထားကိုရလာဖို့ပြည်ထောင်နိုင်ငံပါတီမျိုးတော်မှာဒီကနေ့စည်းဝေးနေကြတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ဥရောပနဲ့အာရဗ်နိုင်ငံတွေကထိပ်တန်းတက်နမန်တွေကမျှော်လင့်နေကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့အနေနဲ့ရင်းချမ်းရေးအတွက်တတိရှိရှိရွေးချယ်ကြဖို့ပြည်သူ့သမ္မတဖရွန်ဆွာအော်လန်ကအစည်းအဝေးအဖွဲ့မှာပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားရရှိခံမဲ့သဘောတူညီချက်တရက်ဟာဒေသတစ်ခုလုံးနဲ့သက်ဆိုင်ရမယ်လို့ပြည်သူ့သမ္မတကဆိုပါတယ်။ကဘာတဝမ်းကကာဝေးဝန်ကြီးတွေနဲ့စစ်ပဆိုင်ရာအကြီးအကဲတွေတက်ရောက်ကြမယ်။အာရှဒေသရဲ့အကြီးအမားဆုံးလူညုံရေးဆိုင်ရာထိသီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာဟာစင်ကာပူနိုင်ငံမှာရောက်နေပါတယ်။ Shangri-La Dialogue လူလူသီးများတဲ့၃ရက်ကြာဆွေးနွေးပွဲတွင်စနေနေ့မှာမစ္စတာကာတာမင်ကုန်းပြောမှာပါ။တနင်္လာနေ့ဆုံးသက်မဲ့ဒီအစည်းအဝေးတွင်မှာတော့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ဘက်ကအင်အားဆက်ပြီးတော့တူးချက်တည်ဆောက်နေတဲ့ကိစ္စအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်ပါတယ်။တရုတ်ဟာတောင်တရုတ်ပင်လယ်ပြင်မှာအင်အားချက်တွင်ပြီးကိုယ့်ကိုယ်ကိုတခြားနိုင်ငံတွေနဲ့ကင်းကွာအောင်လုပ်နေတယ်လို့ဝန်ကြီးကတာကပြီးခဲ့တဲ့သတင်းပတ်မှာတော့ငါးပဲသတိပေးပြောဆိုထားပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းယူဘက်မှာနံပါတ်1နေရာရှိနေတဲ့ဟီလာရီကလင်တန်ရဲ့နိုင်ငံခြားရေးမှူးဝါဒနဲ့ပတ်သက်ပြီးစူးစပ်ပြင်းထန်တဲ့မင်ခွန်းပေါ်ရီပပလီကန်ပါတီသမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့ဒေါ်နယ်ထရမ့်ကကြာသပတေးနေ့ညမှာပြင်းထန်တုံ့ပြန်ပြောဆိုပါတယ်။အတိတုတ္တတင်ငြိမ်မှုနဲ့ကြီးမားတဲ့တာဝန်ယူမှုတွေလိုအပ်တဲ့သမ္မတတာဝန်ကိုထမ်းဆောင်ဖို့ထရမ့်ဟာပြင်ကိုစရိုက်ရအရေးချင်းမမိဘူးလို့ကြာသပတေးနေ့အစောပိုင်းပြောတဲ့မင်ခွန်းတန်းမှာကလင်တန်ကဝေဖန်တိုက်ခိုက်တာပါ။တောက်ချာနေ့အစောပိုင်းကမြေရဲပင်လယ်မှာတိမ်မှုတ်သွားတဲ့ဆက်လီပေါ်လိုက်ပါလာသူဒုက္ခသည်တွေကိုရေးပေါ်ကယ်ဆယ်တာမှာအလောင်းလီလောင်းရှာတွေ့ပြီး342ဦးကိုကယ်တင်ခဲ့တယ်လို့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းကပြောပါရခင်ဗျာ။
တောက်ချာနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondie ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။တော်တော်ရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.